ပတိဝံရာပေါ်ပိုင်းမှာအပြောင်းလဲတွေရှိကောင်းရှိနေတယ်လူတွေပဲအပြောင်းလာရှိနေတယ်ဒါပေမဲ့မူအားဖြင့်ခရီးရောက်ကြောင်းလဲလာတာတွေမရှိဘူးအောက်ခြေပိုင်းမှာအခုမှတက္ကစီသမားပဲဖြစ်ဖြစ်ဒေရောင်သေးဦးဝယ်ပဲဖြစ်ဖြစ်စီဝိုင်းသမားပဲဖြစ်ဖြစ်ကျွန်တော်တို့အလွာသေးသေးကလူတွေနဲ့စကားပြောကြည့်တဲ့ခါမျိုးမှာသူတို့တွေကကြောင်းလဲမှုရတာကိုသိရတာမခံစားဘူးဆိုတာတော့ကျွန်တော်တို့အများလည်းလို့ပြောတယ်ဒါကဟိုအထင်ရှားဆုံးဟိုအခုမှလို့ပြောရမှာတယ
်ဟုတ်ကဲ့ဒီသူတွေကကြောင်းလဲမှုကိုမခံစားဘူးလို့ပြောတယ်အုတ်ဒီမောင်သား
အစရရန်ရကိုတော့စပြီးတော့ပြောင်းနေတယ်ဒါပေမဲ့များသောအားဖြင့်ကျက်လက်ကကြာတတ်တယ် ICRG လို့ခေါ်တဲ့ International Country Risk Site နိုင်ငံတကာတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံလို့ရှိရင်ဘယ်လောက်ဖြစ်စံစားရမလဲ1985နဲ့2009ထိလောက်ခဲ့တာရှိတယ်အဲ့ဒီတည်းမှာအများဆုံးပြောင်းသွားတဲ့နိုင်ငံ20ရဲ့ပြန်ပြကြာတဲ့နှစ်ကိုကျွန်တော်ပြောပြခြင်းနဲ့ပထမဆုံးကဘယူရိုကရေစီရဲ့အကြီးအသေးပေါ့နော်အဲ့ဒါကပြန်ပြအနည်း20ကြာပါတယ်အစိုးရရဲ့ထိရောက်မှုပြန်မြ36နှစ်ကြာပါတယ်။အများဆုံးပြောင်းသွားတဲ့နိုင်ငံကဘယူရိုကရေစီရဲ့အရည်အသွေးပြောင်းလဲဖို့ရဖို့အတွက်12နှစ်အချိန်ယူရပါတယ်။အစိုးရရဲ့ထိရောက်မှုကိုရဖို့အတွက်အများဆုံးပြောင်းတဲ့နိုင်ငံ73နှစ်ယူရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့လက်ကချက်ချင်းမတွေ့နိုင်နေပါဘူး။မတွေ့တာကြောင့်မပြောင်းမှုတော့ပြောလို့မရပါဘူး
။ဟုတ်ကဲ့ဆရာအဲ့တော့အခုမြန်မာနိုင်ငံမှာကြတော့အဲ့လိုနှစ်ပေါင်း20 30 30ပြင်ကြာမြင့်နေရင်တိုင်းပြည်ဆက်ပြီးတော့ရွေ့နေရလားရောနိုင်ငံရေးစီးပွားရေးအဖြစ်ဘယူရိုကရေစီမပြောင်းရင
်ရွေ့နေတယ်လို့ပြောလို့ရပါလေအထူးဖြင့်မူဝါဒအကြောင်းလဲတွေအရေးတွေရှိတယ်ဒါပေမဲ့အကောင့်တဲ့ပေါ်တဲ့ခါမှာထိရောက်မှုအပိုင်းကတော့နှေးလိုက်မယ်အဲ့တော့မလုပ်ဘူးမဟုတ်ဘူးလုပ်နေတယ်လုပ်နေတယ်လို့ကျွန်တော်ကတော့သိပါတယ
်ဟုတ်ကဲ့ဆိုတော့ကောင်လင်းဦးလောလောဆယ်မှာထင်ရှားဆုံးကောင်လင်းဦးလို့ဆိုတဲ့နောက်တောင်ဝန်နဲ့ကြွားတယ်ဘလောက်ရေကူလိုက်ရနမူနာပြောပါဦး
ကတိမောင်းနေဆိုတော့ပြုံးပြအတိုင်းတာစောင့်ရမယ်ဆိုတော့မှန်တယ်ဒါပေမဲ့တချို့အပိုင်းတွေမှာဟိုအထူးဖြင့်ဘယူရိုကရေစီရန်ရပိုင်းမှာဟိုလောလောလတ်တချို့ဟာလေးတွေကပြင်လို့ရနိုင်တာလေးရှိရလို့ထင်တယ်ဒါပေမဲ့ဟိုအရာတွေကိုမပြင်ရတော့ဟိုငူကြောင်လားလူကြောင်လားတော့မသိဘူးဥပမာဒီသာတန်းတိုးကိုကိစ္စမျိုးမှာဟိုပြင်ကြားရေးဝန်ကြီးကထောက်ခံချက်နဲ့သွားရတယ်ဆိုတော့သူတို့စုံစမ်းပေးတဲ့သဘောမျိုးဆိုတော့သူတို့ရဲ့စာကိုကျွန်တော်တို့ကယူရတယ်ဒါပေမဲ့သူတို့စာကိုတော့ဟိုရန်ကုန်မှာရှိတဲ့လောကရန်ကျုပ်ကိုပို့တယ်လောကရန်ကျုပ်ကအဲ့စာမရမချင်းကျွန်တော်တို့ဇလန်ကိုကိုင်လို့မကိုင်ဘူးမကိုင်တော့ဒီကြားထဲမှာကျွန်တော်ဗီဇာတန်းအစိတ်မချတဲ့အခြေအနေလို့တော်တော်ခက်ခဲတွေ့တယ်။နောက်ဆုံးလောက်ကယုံကြည်ကိုကျွန်တော်ပြေသွားမျိုးဘာသွားချင်ရောလဲဆိုတော့အမှတော့ဝင်းကြီးဌာနလိုက်ဆိုင်ရွေးယုံကြုံမှာထားတယ်။စာရမရောက်ကိုကော့ကိုရှာပါရဲဆိုတော့ဘိုးဖေဖို့လေးနောက်ဆုံးသူ့လူရင်းအားမသိလို့ထားပါတော့ကျွန်တော်ဝင်းရှာတယ်မဲ့အဲ့မှာတခုဆားသေးတယ်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်ပိုင်ရှာရဲဆိုရင်တခြားလူတွေရှောက်ထားတယ်ရှောက်သွားတယ်သူတို့ကိုရီးကိုရာချက်နေပြီအကုန်လုံးကိုကျော်သွားပြီကျွန်တော်ကြည့်ရတယ်သွားတွေ့တယ်ဆိုတော့ဒါရီကဘယ်လိုပြောလဲကျွန်တော်
ဒီပြည်ကြီးရလာမှာဖြစ်တဲ့ပြဿနာမျိုးလေ။ဆောက်တော့အဲ့ဒါမျိုးပေါ့ဆရာ။အမှုကိစ္စရှိလို့လာတဲ့လူကသူ့စာကိုသူပြန်ချပြီးတော့ပြနေရတယ်ဆိုရင်ကိစ္စမျိုးကိုညံ့ညံ့ဆန်းဆန်းဘာလို့မပြောနိုင်ဘူးလဲဆရာ
။ဘယူရိုကရေစီရဲ့သဘောကအရင်အစိုးရလုပ်ခဲ့တဲ့လုပ်ထုံးလုပ်နည်းပုံစံနေတိုင်းပဲသူတို့ကဆက်သွားရပါတယ်။တာဝန်ရှိတဲ့လူတယောက်ကဒါကိုကြောက်မယ်လို့မကြောက်မချင်းတည်းသူတို့ဒီလုပ်ငန်းအတိုင်းဆက်ပြီးလုပ်ရပါတယ်။အဲ့တော့ရေဘူးအားဖြင့်ဆိုရင်ဘိုးချုပ်တဲ့ရန်ညာစနစ်ရှိတယ်။အဲ့ဒါကိုမဖြေသေးဘူး။ဘခုမှာထိုင်နေတဲ့လူကြီးတွေကလည်းဒါကိုဖြစ်ရကောင်းမှန်သိတဲ့ဟာကလည်းအားနေနေတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရင်စနစ်ကဆက်ပြီးတော့လွှမ်းနေပါတယ်။ကျွန်တော်တို့ဘယူရိုကရေစီနဲ့နိုင်ငံရေးအဆင့်20ရှိတယ်ပေါ့နော်။အရင်တော့တော့ဘယူရိုကရေစီရဲ့လုပ်ထုံးလုပ်နည်းတွေကသူ့ပါတူတူသွားလို့ရတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအဆင့်ကလုံးဝလွှမ်းလာတယ်။တနည်းပြောလို့ရှိရင်ဝန်ကြီးအဆင့်ကပေါ့နော်။နောက်ဘယူရိုကရေစီကဘာရဲ့အဆင့်ကဘာလို့လုံးဝလဲဆိုတော့ပြန်လည်စီးတဲ့သုံးသက်တဲ့လုံငန်းကြီးတစ်ခုလုံးကအင်ဗတာအကြီးကြီးလုံနေတယ်အရင်ဆိုးရလက်ထက်တုန်းကလည်းဒါကိုမလုပ်ခဲ့ဘူ
းဟုတ်ကဲ
့အခုဆိုးရအထိလည်းမလုပ်သေးဘူးလို့ကျွန်တော်ထင်တယ
်အခုကျွန်တော်တခုမမြင်တာအဲ့တော့ဝန်ကြီးဆိုကြပါစို့ဝန်ကြီးကတကယ်ဆုံးဖြတ်တိုင်ခွင့်ရှိသလားကျွန်တော်ကြုံမှုပါတယ်အစီအစီဝေးတစ်ခုကိစ္စကျွန်တော်ဒီကိုမလေးရှားမှလမ်းပြီးကျွန်တော်အဲ့မှာရောက်နေခါသတိနောက်တွေကမြန်မာနိုင်ငံသားဝန်ကြီးကိုမေးကြပါတယ်နာမည်တော့မပြောလို့ရပါဘူးကိစ္စတစ်ခုအဲ့ဝန်ကြီးကဘာပြောလဲဆိုတော့အထက်ကိုတင်ပြရအောင်မယ်ဆိုပြီးတော့ပြောတော့လူရဲဝိုင်းရဲဝန်ကြီးလောက်တဲ့လူကအထက်ကိုတင်ပြရအောင်မယ်ဆိုတော့အထက်မှာတူတယောက်ထဲရဲ့ဆန္ဒကိုပဲသူတို့အဲ့ကဘာပြောမလဲဆိုတာညွှန်နေရအဲ့အစီအစဉ်များရှိနေသလားဆရာ့ကို
အမှန်ကတော့ဝင်းကြီးဌာနလေးဖွဲ့ထားပြီးပြီဆိုလို့ရှိရင်ကိုဝင်းကြီးဌာနလေးရှိတယ်ပြီးရင်အရာရှိတွေရှိတယ်သူ့အစ်စ်နဲ့သူရှိတယ်ဆိုလို့ရှိရင်ဘယ်အစ်စ်မှာဘာလုပ်ရမလဲဆိုတော့သတ်မှတ်ချက်တွေကစနစ်တကျတာရှိခဲ့လို့ရှိရင်သူ့အစ်စ်နဲ့သူဆုံးဖြတ်သွားရုံပဲဒါပေမဲ့အဲ့ဒီစနစ်တွေကပြတ်သွားတယ်အဲ့တော့ဝင်းကြီးကပဲဆုံးဖြတ်တယ်တခြားနိုင်ငံတွေမှာဦးစီးမှုတော့ဆုံးဖြတ်တဲ့ကိစ္စတွေဟာဝင်းကြီးကဆုံးဖြတ်နေတဲ့ဟာမျိုးဖြစ်နေတဲ့ဗမာပြည်မှာဒါကိုပြန်တက်ရဖို့ဟာဝင်းကြီးကတာဝန်ရှိဆုံးလူဖြစ်တယ်ဝင်းကြီးရဲ့အထက်မှာတခါကော်မတီတွေကထပ်ရှိနေကြတယ်အဲ့ဒီကော်မတီတွေကတကယ်တမ်းကျတော့
ဟုတ်ကဲ့ဒါကဘဟုအစွာပိုင်းပေါ်လေဒါနမူနာပြည်နယ်တိုင်းအထုတ်ရေးတွေကြတော့ဘယ်လိုမြင်ပါလဲဆရာဦးဒီမောင်နှံပြည်နယ်တိုင်းအထုတ်ရေးကြတော့ဒီလိုပဲအတားအဆီးရှိသလားသူကပို့ပြီးထိရောက်သလားပြည်နယ်နဲ့
ဟုတ်ဒီဘွားအချင်းတော့ဒီနယ်တိုင်းအထုတ်ရေးစနစ်မှာပို့ဖို့နက်ဆက်ဆက်နေတဲ့ဝန်ကြီးဌာနတွေကပို့ပြီးလွှမ်းမိုးတာပေါ့နော်ဒီနယ်တိုင်းအစိုးရတွေရဲ့အောက်မှာဖက်ဒီယိုချုပ်ဘုံချင်းကဦးတွေရာစစ်ဘဆာဖစ်ဆိုခေါ်တဲ့တီတုနယ်ဘက်ဝန်ထမ်းစနစ်ကိုဖွဲ့စည်းခွင့်ပေးထားပြီမယ်လို့အဲ့ဒီလိုသူ့အောက်မှာတိုက်ရိုက်ဖွဲ့စည်းထားနိုင်တာမရှိသေးဘူးကိုအောင်ရွှေကနယ်
ုတကယ်ဘိုးဘိုးတို့ level မှာတော့မှဟိုဒါမျိုးတွေကိုယ့်အကူမဆုံးဖြတ်နိုင်ဘူးဆိုတော့ဟိုဒီထဲတိုင်းစစ်မှာသူဆိုးတယ်လို့ပြောနိုင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီလိုအုတ်ထုတ်ရေးရန်များကိုအပြောင်းလဲလုပ်တဲ့နေမှာဆရာဥတ္တမောင်မန်းစောစောအပြောင်းလဲကမ္ဘာနိုင်ငံတွေရဲ့သူရည်သနာကိုကြည့်ရင်သူရဲ့လေးလာချက်ကြည့်ရင်မြန်မာနိုင်ငံမှာလို့စစ်တပ်ရဲ့အာဏာလောင်ရေးအမှားရှိနေသေးလားအဲ့ဖွဲ့စည်းပုံတွေကအဲ့ဒီအချက်ကတော့မြန်မာနိုင်ငံအုပ်ချုပ်ရေးတွေ့တက်မှုတွေဘလောက်အဟန္တာဖြစ်စေတယ်ထင်ပါတယ်လဲ
။ဟောအဓိကအဟန္တာပါလဲဆိုတော့စစ်တပ်ကိုဒိတ်ချင်းတင်ကြားပေးတာကအထူးတာဝန်ကိုထမ်းဆောင်မိုးတည်တာလေ။စစ်တပ်ကိုရှာဖွေဖြစ်ခြင်းနဲ့ဆိုရင် oriented နဲ့စစ်တပ်ကို training လုပ်တာမဟုတ်ပါဘူး။ဒီတော့တစ်ဖက်မှာကြတော့လေကျွန်တော်အရက်ပက်ပညာရေးမှာကပြဿနာကိုစောင်းပေးကြည့်ပြီးပြဿနာကိုဖြေရှင်းတယ်ဆိုတော့ဘက်ကိုမြောက်တော့ပဲနဲ့လွတ်ချက်ဆောင်ဖြစ်နေတယ်ဒါကဗမာပြည်ကကျုံနေရတဲ့ပြဿနာပေါ့နော်အထူးသဖြင့်စစ်တပ်လွှမ်းမိုးမှုအောက်မှာကျုံလာတဲ့အတွက်ကြောင့်မို့ဘျူရိုကရေစီမှာကျုံရတဲ့အဓိကပြဿနာပါတခြားကတော့နိုင်ငံရေးအဆင့်ပေါ့နော်နိုင်ငံရေးအဆင့်ကစကားပြောမယ့်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကွာလူကဘယ်လိုတွေးမိပါလဲစစ်တပ်ရဲ့လွှမ်းမိုးမှုရှိနေခြင်းကတော့မြန်မာနိုင်ငံအုပ်ချုပ်ရေးအပြောင်းလဲကိုဘလောက်အဟန္တာဖြစ်စေပါသလဲလွယ်လင်းတကူပိုဖြစ်စေသလားအဟန္တာဖြစ်စေသလားဆို
တော့တကယ်တော့စစ်တပ်ကစစ်ပြီးလွှမ်းမိုးနေတယ်များတော့အဟန္တာတော့ကျော်ရမှာပဲဘာဖြစ်လို့လဲဆိုတော့အနည်းဆုံးဥမာဟိုငင်းငယ်ကြီးစားရင်မှာအစိုးရလုံးချင်နေမယ်လေဟိုစစ်တပ်ကသဘောထားတစ်မျိုးဖြစ်နေတယ်ဖြစ်တယ်နောက်တစ်ခုကအားကြီးလိုက်စားမှုနဲ့ပတ်သက်ပြီးစေတဲ့ရတဲ့ကိစ္စတွေလို့တခြားတက်နဲ့ပတ်သက်လို့ရှိရင်ဟိုတို့တို့ကြည့်လို့မရဘူးဆိုရင်အပိုင်းမျိုးတွေဖြစ်လာတော့ဒါတွေကအဲ့ဒါတော့ဖြစ်နေသေးတ
ယ်ဟုတ်ကဲ့ဆိုတော့ corruption အခုလည်းရပ်နေပတ်သက်လို့ကောင်းလို့ဟုတ်ကဲ့စစ်တမ်းနဲ့ပတ်သက်နေရောအပိုင်းဆိုတော့တူလို့ထီလို့မရဘူးပြောတယ်ဒါပေမဲ့ bureaucracy အုပ်ချုပ်ရေးရန်ရာတစ်ခုလုံးရဲ့အခုလည်းရပ်နေပတ်သက်လို့ကျွန်တော်ဘယ်လိုပြောရမလဲဒေါန်ဆန်းစုကြည်ရတော့တခါကြောက်ရကြားလိုက်ပါတယ်ဝန်ကြီးအဆင့်မှာတော့အခုလည်းရပ်မရှိဘူးလို့ပြောတော့ကျန်တဲ့အဆင့်မှာလိုက်စားမှုရှိရဆိုရင်တိုင်ပါဆိုပြီးတော့သူကပြောတော့ပါတယ
်ဝန်ကြီးစုဆိုတော့ကြာသိန်း30သိန်းလုံးပဲပေါ့ဝင်ရရနေကြတဲ့လာခဆိုတော့ဒါဝန်သားကအဲ့လိုပြောတဲ့အခါပြုံးမှာပေါ့နော်အဲ့ဒီတိုင်းပဲကျွန်တော်တို့ပြန်ပြောကြတာပေါ့ဆိုတော့ဝန်သားနေရဲ့စာဝင်နေရေးချက်တင်မှုဒါနံပါတ်1ရေးချတယ်ဒုတိယကျွန်တော်တို့ဒါလာခတူဖို့ဆိုတာနည်းနည်းခက်တယ်အဲ့ဒီတော့အကျိုးခံစားခွင့်ဘိုင်းဆိုင်ရာမူဝါဒတစ်ခုလုပ်နေတယ်ဒါပြည်ပြည်ပြည်ရင်လိုအပ်တယ်ပေါ့နော်ဟိုဥမာအိမ်ရပိုင်းဝင်အခါမှန်ရလို့ရှိရင်အဲ့ဒီခံစားအကကိုပြီးမှမပေးဘူးလားဆိုတော့စာချစ်စင်မူဝါဒမျိုးပေါ့နော်။ကျန်းမာရေးပညာရေးဆိုင်ရာကိစ္စတွေတခြားတော့အကျိုး benefit ဆိုတဲ့ကိစ္စတွေကိုမူဝါဒတစ်ခုလိုအပ်တယ်ထင်တယ်။အဲ့ဒါအရင်ဆိုရလဲမချနိုင်ခဲ့ဘူးအခုဆိုရမှလည်းချထားတာကျွန်တော်မတွေ့ရသေးဘူး။နောက်တစ်ခုကစနစ်ကိုတည်ဖို့လိုတယ်။ကျွန်တော်ကလူ့ဘဝအာရုံစိုက်တာတဲ့စနစ်နဲ့ဖွဲ့စည်းတည်ဆောက်ပုံပိုင်းကိုအာရုံစိုက်စေတယ်။
ဟုတ်ကဲ့အဲဝန်ထမ်းတက်တာချောင်းချီရင်းနဲ့ပတ်သက်ပြီးတော့ကိုအောင်လူဘာတွေတွေးမိကြရတော့ကိုအောင်လူတို့ဆက်ဆံရတဲ့ခုနကုဆာကိုဆရာလို့ပြောတဲ့ဝန်ထမ်းတွေတော့သူတို့အလုပ်ကိုသူတို့ကျင့်တတ်နေကြတာဒီချစ်တဲ့မှာ
စိတ်ကျင့်တတ်နိုင်မယ်လို့တော့ကျွန်တော်တို့မယူဆဘူးမကျင့်တတ်လို့လည်းဟိုတခြားလုံးကျာအလုပ်ကိုခွင်လန်းရတယ်ရှားပါတာကိုဟိုမကျင့်တတ်လည်းလုံးကျာအောင်ပါပဲလေကျွန်တော်တို့ကပြောတာလည်းကျွန်တော်လက်ခံတယ်ဝန်ထမ်းတွေအချင်းချင်းချက်သားတာကိုသွားပြီးအဖြစ်တင်လာတော့ဒီနေ့မတရားရတယ်နည်းနည်းကြားလိမ့်မယ်စောင်းနေစက်နာလည်းကျင်းမာတယ်ကြီးအောင်ဆိုတော့ဟိုဒီဝန်ထမ်းတွေဟိုစာရင်းအရေးတို့ကိုကျွန်တော်မလုံနိုင်တဲ့ဒီဝန်ထမ်းတွေတစ်ပတ်သက်ဘယ်လိုအခွင့်အလိုက်စာမှုတောက်ချက်ချင်တာနဲ့ရေးယူတာဖြစ်ပြီးတော့လုပ်မယ်ဆိုတော့စိတ်မတရားဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကကျွန်တော်အရှိကိုမျှော်ပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်နှစ်ဆင့်မေးချင်တယ်အခု NLD အစိုးရပထမသက်တမ်းပြီးတဲ့အခါဘယ်လောက်ရွေးနိုင်ပါသလဲတကယ်လို့နောက်ကအစိုးရအပြောင်းလဲဖြစ်ရင်ဒီပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုရင်ဟာဆက်ပြီးအကောင့်တွေဖော်နိုင်လားလမ်းဖယ်သွားနိုင်လားဆောက်တူမှိုင်းမေကွန်တူကိုခက်ချင်းဖြစ်ပြီပ
ါဒီလိုကစီတစ်ခုကိုကောင်းမွန်တဲ့အစိုးရအတွက်လိုအပ်တဲ့ဒီလိုကစီဖြစ်အောင်လုပ်တဲ့ကိစ္စတွေကတော့ပဲစိုးရပဲတက်တဲ့အတူတူဖြစ်ပါပါ။တော့လုပ်ဖို့ကြိုင်ပုံလေးနည်းနည်းပါးပါး မတူတာပဲရှိတယ်တို့တော့လည်းအခုကျွန်တော်သိပ်လောက်ပေါ့နော်ဥမာအချင်းအဲဒီထိပ်ပိုင်းကစပြီးတော့ဒီကျွန်တော် monitoring လုပ်တဲ့စနစ်တွေကြံပြီးထည့်ဖို့ကြိုးစားနေတာလေနောက်ပြီးတော့ဟိုဒီအတွင်းဝင်စနစ်တွေကိုပို့ပြီးခိုင်မအောင်လုပ်ဖို့ကြိုးစားနေတာလေဒါတွေရှိနေတဲ့အတွက်ကြောင့်မလို့ဒီအစိုးရလက်ချက်မှာတော်တော်များများအောက်တဲ့ပေါ်လာနိုင်မယ်လို့ကျွန်တော်တော့ဒီလိုပဲမျှော်လင့်ပါတယ်
ဟုတ်ကဲ့ကောင်းလင်းလက်ဆုံးသက်ပါအောင်ဒီအစိုးရလက်ထက်မှာဘယ်လောက်ထိရွေးနိုင်တယ်လဲတကယ်လို့အစိုးရပြောင်းလဲသွားရင်အပြောင်းလဲတွေဖြစ်သွားနိုင်သေးသလားဒီစီမံကိန်းကြီ
းဒါတော့သူစေတမန်လည်းပြောတာမှန်ပါတယ်ဟိုတော့ပြင်းပြင်းထန်ထန်ကိစ္စပဲရှိသေးတယ်ဥပဒေအစိုးရလုတ်ခဲ့တာပဲခဲ့ခဲ့တော့ဒေါက်တာစုကြည်ကလည်းတော်တော်များဆက်ပြီးလုတ်ခဲ့ရတာပဲဒီမှာလည်းအချင်းချင်းပြောင်းလဲနေတဲ့ဆက်တလူကတော့တော်တော်များတော့ဒီအစိုးရပြောင်းပြောင်းဟိုဒီထဲကဂျာရိုင်းလုံးတော်တော်များတော့ဆက်ပြီးကောင်းထဲပေါ်သွားမှာဒီကြရဲဒါမှမဟုတ်ခုပဲရှိရတော့အစိုးရအပေါ်မှာဟိုလူလူရေကြီးကိုရမှုအပိုင်းမှာတော့ကွာကောင်းကွာနိုင်လာပါလေဒီအခု NL အစိုးရကတော့ဟိုတို့ဟိုထောက်ခံမှုကြီးကြီးရခဲ့အစိုးရလည်းဖြစ်တယ်ဆိုတော့ဟိုတခြားအစိုးရတက်လာရင်တော့ဒီတော့ထောက်ခံမှုရကြမှာရမယ်ဒီရတဲ့အတွက်လည်းအစိုးရရန်ရမ်းမှာလောကခံရတာရအတိုက်ခံနေပုံများကောင်းလည်းများနိုင်တယ်ပေါ့